ကာဇာကမ်းမြောင်ဒေသမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးတိုက်ပွဲတွေချက်ချင်းရဖို့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြောင်းအမေရိကန်ကဇီရိုအာဏာသုံးချက်ပယ်ချပြီးနောက်တည့်ရက်စနေနေ့မှာပဲအစ္စရေးကဂါဇာကိုအပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ဂါဇာတောင်ပိုင်းကအဓိကမြို့ကြီးဖြစ်တဲ့ခန်ရွန်နတ်မြို့လယ်ကောင်မှာနေထိုင်တဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းဖို့စနေနေ့တုန်းကအစ္စရေးကအမြင့်ပေးခဲ့ရပါတယ်။အဲ့ဒီမှာရှိတဲ့နာဆာဆေးရုံမှာတည်ဆုံသူနဲ့ဒဏ်ရာသူတွေပြည့်နှက်နေပါတယ်။ဂါဇာဒေသကန်1.3သန်းနဲ့ကအများစုဟာနေအိမ်တွေကနေဆွတ်ခွာထွက်ပြေးနေရပြီးအဲ့ဒီထဲကအများစုဟာလည်းထပ်ဆင့်ထွက်ပြေးခဲ့ရသူတွေဖြစ်ပါတယ်ဒေသကြီးတစ်ခုလုံးအရှိန်အဟုန်နဲ့တိုက်ခိုက်ခံနေရတယ်လို့ဂါဇာမှာဘေ့စကင်းလုံခြုံတဲ့နေရာဆိုတာမရှိတော့ဘူးလို့ဒေသခံတွေနဲ့ကုလသမဂ္ဂကပြောဆိုပါတယ်ဒါကိုအစ္စရေးဘက်ကတော့လက်မခံပါဘူးဂါဇာလူထုကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ကမ္ဘာကုလသမဂ္ဂကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ရဲ့အမှုဆောင်အရာရှိတွေကတနင်္ဂနွေနေ့မှာတွေ့ဆုံမှုရှိပါတယ် WHO အဖွဲ့ဝင်နိုင်ငံတရာဇင်ဂျော်ကဂါဇာမှာလူသားချင်းစာနာမှုကပ်ဘေးကျရောက်နေပြီးအလွန်အမင်းစိုးရိမ်ရတယ်လို့ပြောဆိုထားပါတယ်ဂါဇာကလူတွေကိုအတင်းအကျပ်ရွှေ့ပြောင်းခိုင်းပြီးတောင်ပိုင်းကနေရာချင်းချင်းလေးထဲမှာအသက်ရှင်ရပ်တည်ရေးအတွက်အခြေခံလိုအပ်ချက်တွေမရှိဘဲပြေးလွှာနေရတယ်လို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ကြနေတယ်လို့ပြောဆိုခဲ့ပါတယ်